မြန်မာနိုင်ငံနေရာအနှက်ဖြစ်ပွားနေတဲ့လက်နက်ကင်ပြိပခတွေအကြားမြေစာပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့အတွက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတာကိုဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရဆွေးနွေးအဖြေရှာဖို့ကမ်းလှမ်းတာမျိုးမဟုတ်ဘဲတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့ဒေသခံလက်နက်ကင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုအကြမ်းဖက်လုပ်ရက်တွေအဖြစ်သုံးနှုံပြီးစွန့်လွတ်ဖို့အတွက်မနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီပြည်ထောင်စုအစိုးရဖွဲ့အစည်းအဝေးမှာတိုက်တွန်းသွားတာပါ။ရှမ်းပြည်မြောက်ပိုင်း၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေခြင်းမြန်မာစစ်တပ်ဘက်ကအကြအဆုံးများပြီးစစ်သားတော်တော်များများလက်နက်ချနေတဲ့တဲ့ရင်တွေထွက်ပေါ်နေတဲ့အခုလိုအချိန်မှာပဲစစ်ကောင်စီအကြီးအကဲပြောဆိုချက်ကလည်းထွက်ပေါ်လာတာပါ။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစခဲ့တဲ့ညီနောင်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာအခုဆိုလို့ရှိရင်နိုင်ငံနေရအနှက်မှာစစ်ပောင်းကျယ်ပြန့်လာတဲ့အတွက်ဒါဟာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီအတွက်တော့အကြီးမားဆုံးသောစိန်ခေါ်မှုဖြစ်မြမအရေးအကဲခတ်တွေကတုံ့သက်ပြောဆိုနေပါတယ်။တစ်ဖက်မှာလည်းမြမအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့အစည်းအဝေးတစ်ခုကိုအင်ဒိုနီးရှားကကမကထလုပ်ပြီးလက်ခံကျင်းပပြီးတော့အဲ့ဒီမှာမကြခင်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားကနိုဝင်ဘာ24ရက်နေ့ကပြောထားပါတယ်။လက်ရှိမှာတော့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။